ဆန္ဒရှင်စန့်ကျင်လှုပ်ရှားမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်ကတက်ကြွလှုပ်ရှားသူလူငယ်2ယောက်ရဲ့အိမ်ကိုမေလ2ရက်နေ့မှာစစ်ကောင်စီတပ်တွေကရိုက်ဖျက်ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးဒီလူငယ်2ယောက်ကိုရှာမတွေ့တဲ့အတွက်အသက်60ကျော်မိခင်ဖြစ်သူဒေါ်မိငယ်ကိုရိုက်နယ်ဖမ်းဆီးခေါ်ဆောင်သွားတယ်လို့တမိဖြစ်သူမတ်တော်ရာကပြောပါတယ်ဘဲကိုခေါ်ဆောင်သွားတယ်လို့ဆိုတာမသိရတယ်လို့ဖမ်းဆီးတဲ့အချိန်မှာရိုက်နယ်နှိပ်စက်တာတွေရှိခဲ့တဲ့အတွက်မိခင်ဖြစ်သူအတွက်အထူးစိုးရိမ်နေလို့မတ်တော်ရာကပြောပါတယ်မတ်တော်ရာကတော့လက်ရှိအမေရိကန်ပြည်ထောင်စု Texas ပြည်နယ်မှာနေထိုင်နေတာဖြစ်ပြီးဆရာနာရှင်စန့်ကျင်လှုပ်ရှားမှုမှာပါဝင်နေကြတဲ့အကူ၂ယောက်ကတော့ပြည်တွင်းမှာလက်တလောတင်းရှောင်နေကြတယ်လို့ပြောပါတယ်မတ်တော်ရာကိုဆက်သွယ်မေးမြန်းပြီးဒီသတင်းပန်အမျိုးသတင်းကဏ္ဍမှာတင်ဆက်ထားပါတယ်ရှင်
There's a path we must choose sometime. Gotta stand up and fight sometime.
မတ်တော်ရာရဲ့အမေကိုဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဘယ်လိုဘယ်နေ့ကဖမ်းသွားတာလဲ?ဘယ်လိုပုံစံနဲ့အဖမ်းခံခဲ့ရတာလဲဆိုတာပြောပြပေးပါလားရှင်။
ဟုတ်ကဲ့အမေကိုမေလ2ရက်နေ့ပေါ့နော်တနင်္ဂနွေနေ့မနက်၈နာရီခွဲမှာဒီစစ်သားရောရဲရင်ရအလုံးအင်းနဲ့အိမ်ထဲကိုဝင်လာတယ်အိမ်နောက်ခွေးတွေရောဘေးတွေရောအရှိတွေရောပတ်ပြီးတော့ဝင်လာပြီးတော့ဖမ်းဆီးတာရှင်အိမ်ကတုံးထက်ဆိုတော့သူတို့ကရဲရင်ရပို့များများနဲ့ပို့ပြီးတော့ဝင်လာတယ်ပေါ့နော်ဝင်လာချင်းမှပဲသူတို့ကအမေကိုတိုင်လေးမှာပဲထိုင်ခိုင်းထားတယ်ပြီးတော့မှသူတို့ကအိမ်ကိုသူတို့လုံနည်းအတိုင်းပဲပေါ့နော်ရိုက်ချိုးပျက်စီးပြီးတော့သူရှာချင်တာကိုမှုေနောက်ပြီးတော့ရှာတယ်
အဲ့တော့အခုလိုလာပြီးတော့အဲ့လိုအိမ်ကြီးကိုရိုက်ချိုးပြီးတော့လုပ်တယ်ဆိုတော့ဟိုကြမ်းကြမ်းတတန်းဟိုရိုက်နေတာမျိုးရောရှိတယ်လို့သိရလား
ရှိတယ်ရှိတယ်မှာဘာလို့ဆိုတော့အမေနဲ့ရှိနေတဲ့အဲ့ဒီဒီဇိုင်နာပေါ့နော်အထင်ညက်တဲ့အန်တီကြောပြချက်အရာဆိုရင်သူတို့ကအမေဖုန်းကိုတောင်းတယ်တဲ့အိမ်မှာရှိတဲ့အမေဖုန်းနဲ့ရှိတဲ့မြတ်အကုန်တောင်းတယ်ပေါ့အမေကသူနဲ့မရှိနေဘူးလို့ပြောလိုက်တာဒါပေမဲ့သူတို့ရှာဖွေတော့အမေကဒုတိယထပ်မှနေတဲ့ခါကျတော့အဲဒုတိယထပ်မှအမေဖုန်းကိုလည်းတွေ့ရောအဲ့ဒါရှိတာရောမရှိဘူးလို့ပြောရပါမလားဆိုပြီးတော့အဲရဲတယောက်ရဲလားစစ်သားလားမသိဘူးသူတို့ပါလဲလက်နက်နဲ့ဒုန်းနေပေါ့နော်အမေကိုဆင့်ပြီးတော့ရိုက်တာတိုင်လေးမှလည်းထိုင်ခိုင်းထားသေးရဲ့ဆင့်ပြီးတော့လည်းရိုက်တာအမေကအတက်လည်းတော်ကြီးနေပြီကြီးနေတဲ့ခါကျတော့ဒီသူတို့ရိုက်တဲ့တန်တွေကိုမခံနိုင်တော့ငါနာနေပြီနော်ရက်ပါလို့ပြောတာတော့မရက်ဘူးအဲ့နဲ့ဘေးကအဲ့ဒီအချိန်ညက်တဲ့အန်တီကပြောတာပေါ့နော်မင်းအမေရွယ်လောက်ရှိတဲ့မေအိုကြီးကအဲ့လောက်ရိုက်เสียလားပြောတော့မှအဲ့ဒီသူတို့ရိုက်တာကိုရက်လိုက်တယ်အဲ့ရဲတယောက်က
အဲ့တော့အခုဆိုလို့ရှိရင်ဒါအမေကိုဒါဆိုနှစ်ရက်နေရာတော့ဖမ်းခေါ်သွားတယ်ဘာကြောင့်လာပြီးတော့သူတို့အခုလိုအိမ်မော်တက်ပြီးတော့အကြံပန်းဖမ်းနေလို့ရောသိရလဲ
ဟုတ်အခုနောက်ပိုင်းကြားသိရတာပေါ့သူတို့ကဒီဖေဖော်ဝါရီဒီဆေးရနာတိမ်းပြီးဖေဖော်ဝါရီတရက်နေ့ဆေးရနာတိမ်းပြီးနောက်ပိုင်းမှာကျမအကိုလက်ကောင်ကတင်ထုတ်ပိုင်ပေါ့နော်သူကဒီနိုင်ငံကြီးမှာတက်တက်ကြွကြွပေါင်ဝင်လှုပ်ရှားနေတာပေါ့အဓိကသူ့ကိုဖမ်းချင်လို့ဝင်ဖမ်းတယ်သူနဲ့ပတ်သက်တဲ့ပစ္စည်းတွေကိုရှာဖွေပြီးတော့လာရှာချင်လို့ဝင်ဖမ်းတယ်လို့အခုနောက်ပိုင်းမှာကြားသိရတယ်ပေါ့နော်ဆိုတော့သူတို့ရှာဖွေတဲ့အချိန်မှာတင်ထုတ်ပိုင်နဲ့ပတ်သက်တဲ့ပစ္စည်းတွေသူ့ကိုလည်းမတွေ့တဲ့အခါကျတော့အမေကိုရိုက်နဲ့ဖမ်းဆီးသွားတယ်လို့ကျမထင်နေရှင်ဟုတ်
ဟောဒါကတော့ကိုအချမ်းမင်းအဖြစ်သိထားတာပေါ့နော်ကိုကလည်းအဝေးမှာရောက်နေဆိုတဲ့အခါကျတော့
ဟုတ်ကဲ့ဟုတ်
အဲ့တော့အခုအမေကိုဘဲကိုခေါ်သွားတယ်လို့ရောတည်ထားရလဲ
ဟုတ်အမေကိုဘဲကိုခေါ်သွားတယ်လို့မတိလိုက်ရအောင်မနက်၈နာရီခွဲမှာသူတို့ဝင်ရောက်ရှာဖွေတယ်ရိုက်နှက်ဖြက်စီးတယ်အမေကိုရိုက်နှက်တယ်၉နာရီလောက်မှခေါ်သွားတယ်အဲ့နောက်ပိုင်းဘာမှမတိရတော့အမေကိုဘဲကိုဘဲစခန်းကိုခေါ်သွားတယ်ဘယ်မှာထားထားတယ်ဆိုတော့မတိရတော့
အဲ့ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောရေးပဲခေါ်သွားသလားဒါမို့ရဲစခန်းထဲမှာပဲရှိနေတာလားထောင်ထဲကိုရောက်နေပြီလားဘာမှမသိရတဲ့အချိန်နေပေါ့
ဘာမှမသိရဘူးရှင်ဘာလို့ဆိုတော့ဒီညီမတို့မှာကြံရှိနေတဲ့ညီမအကိုနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတင်းရှောင်နေတာပေါ့နော်သူတို့ကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အခါကျတော့သူတို့ရှုပ်ရှားမှုတွေသူတို့ကတင်းရှောင်နေတာဖြစ်တဲ့အတွက်ကြောင့်ဒီအမေနောက်ကိုလိုက်ပြီးမဲ့သူကမရှိဘူးညီမကလည်းပြည်ပမှာရောက်နေတဲ့အတွက်ကြောင့်အမေဘယ်ရောက်နေလဲကိုလိုက်ဆုံဆန်းဖို့ကလည်းလုံးဝမလွယ်ဘူး
အိမ်မာရောအခုဘယ်သူတွေကြံခဲ့သေးလဲ
အိမ်မာကတော့အမေရဲ့အမေပေါ့နော်အသက်85နှစ်အရွယ်အဖွားတယောက်ရယ်ပြီးတော့အမေရဲ့အမကြီးကြီး66နှစ်အရွယ်ကြီးကြီးတယောက်ကြံခဲ့ပါတယ်ရှင်ဟုတ
်အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာတွေဆက်လုပ်ဖို့ရောစဉ်းစားထားလဲဘူးဘယ်မှာလဲဆိုတာတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲ
ဟုတ်အခုညီမကတတ်နိုင်တဲ့လောက်ကတော့ဒီ AAPP ပေါ့နော်ဒ ဒီနိုင်ငံရေးကျင်းသားဟောင်းဟိုစည်ရင်ပြုစုနေတဲ့အဖွဲ့အစည်းကိုဆက်သွယ်ထားရပြီးတော့ဘာဖြစ်လို့လဲဆိုတော့အမေကလည်းနိုင်ငံရေးအကျဉ်းသားတယောက်ဖြစ်တဲ့အတွက်ကြောင့်သူ့ရဲ့ကိုယ်ရေးကိုယ်တာချက်လက်တွေသူတို့မှရှိပြီးသားဆိုတော့အမေကိုနောက်တစ်ကြိမ်ဖမ်းဆီးချုံနောင်တဲ့အတွက်ကြောင့်သူတို့ပြန်ပြီးတော့တင်ပို့ထားရရှင်းအဲ့လိုမျိုးဟိုသူတို့များပါအကူအညီများထပ်ပြီးတော့ပေးနိုင်မလဲဆိုပြီးတော့ဗောနော်အကူအညီတောင်းထားရရှင်းဟို AAPP ကိုပ
ါမြန်မာနိုင်ငံမှာတော့အခုနောက်ပိုင်းဒီဖန်စီအဲ့လိုခံသွားတဲ့သူတွေပဲရောက်မှမသိဘူးဆိုရင်တော့ကုညီပေးနေတဲ့အဖွဲ့တွေအဲတော်တော်များများနောက်ပိုင်းရှိလာတယ်ပေါ့နော်အဖွဲ့တွေဥမာတို့တင်းအတွက်ရှိနေများဆိုတာလည်းရှိတယ်။နောက်အဖွဲ့လေးတွေပေါ့နော်နောက်ပိုင်းရှိနေတွေကုညီပေးနေရလည်းရှိတယ်။အဲ့ဒီလိုမျိုးဒီဖန်စီခံရတဲ့သူတွေနဲ့ပတ်သက်ပြီးတော့လိုက်ပါကုညီပေးနေတဲ့သူတွေနဲ့ရောဆက်သွယ်ဖို့ကြိုးစားတာတွေရှိလား
။ဟုတ်ကဲ့အခုဆက်သွယ်ဖို့ကြိုးစားနေပါရဲ့ရှင်။အဲ့ဒီအဖွဲ့တွေနဲ့ပေါ့နော်အခုဒီအင်းစိန်ထောင်ရှိမှာသွားပြီးတော့ကုညီပေးနေတဲ့ဆရာမတယောက်နဲ့ဆက်သွယ်ထားတယ်။အမေနဲ့ပတ်သက်ပြီးတော့အမှုကိုလည်းအပ်လိုက်ပါပြီရှင်။ဟုတ်။
အေးအဲ့တော့ရှင်နေတချို့ကိုလည်းဟိုအကူညီရဖို့တော့ကြိုးစားနေတယ်ပေါ့
။ဟုတ်ကဲ့ဟုတ်ရှင်နေတချို့စီကလည်းအကူညီရဖို့လည်းကြိုးစားနေရရှင်။ဟုတ်ကဲ
့။ဟုတ်ကဲ့။အဲ့တော့အခုဆစောကပြောထားတဲ့နေရာမှာ AAPP ကိုဆက်သွယ်တယ်ဘာလို့ဆိုတော့အမေကအရင်ငငယ်ကြီးအချင်းသားဟောင်းတယောက်ဖြစ်တယ်လို့ပြောထားတာကိုကြားလိုက်ပါတယ်ဆိုတော့အမေကအရင်နှောင်းကရောဘယ်တော့ကအဖန်ခံခဲ့ရဘူးတာလဲဘာအတွက်ကြောင့်ဖန်ခံရတာလဲဆိုတာကိုလည်းပြောပြပါလား။
ဟုတ်အမေက1990နောက်ပိုင်းမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD အဖွဲ့မှန်ပါဝင်တယောက်အနေနဲ့ပေါ့နော်ဒီသူတို့လုပ်တဲ့တက်ကြစွာနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်တက်တက်ကြွကြွပါဝင်ဆောင်ရွက်ခဲ့တယ်ပေါ့နော်ပြီးတော့ဒီအန်နီတိုအုံးလာနဲ့အတူပေါ့နော်ဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်ကာနေ့တိုင်းဖျားမှာဝတ်ပြုစုတောင်းတဲ့အဖွဲ့မှာလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတော့2000စက်တင်ဘာရှိဝါရောင်တော်လိုင်းကြီးမတိုင်ခင်မှာ2006ပေါ့နော်ဒီလောင်စာစီတိုးမြင့်နာနဲ့ပတ်သက်ပြီးတော့ကုန်စည်နှုန်းကျဆင်းရေးအတွက်တို့ဒီလူလူလှုပ်ရှားမှုကြီးမှလည်းအမေကတက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်အဲ့ဒီအချိန်မှပဲအမေကဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ2006ပေါ့နော်ကာယဝတီထောင်မှာ၄နှစ်ကျော်အကျဉ်းချခံခဲ့ရပါတယ်ရှင်တော်တာကအဲ့တုန်းက14နှစ်သမီးပဲရှိသေးတယ်ရှင်ဟုတ်
အဲ့တော့အဲ့ဒီကြောင့်ကလည်းဒါဆိုရင်ကိုကတော့ဒီနိုင်ငံရေးအကျဉ်းသားတယောက်ရဲ့သမီးလည်းဖြစ်တယ်ဆိုတဲ့အခါကျတော့နောက်အကူကြီးကလည်းနိုင်ငံရေးမှာလှုပ်ရှားနေရသေးတယ်ဆိုတော့မိသားစုကတော့ဒါဒီနိုင်ငံရေးအရာအတက်ကြွလှုပ်ရှားတဲ့မိသားစုဒီလိုအခြေအနေတွေကတော့အရင်ကလည်းကြုံခဲ့ဘူးတယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အရင်ကလည်းကြုံဘူးတယ်ဆိုတော့ဟိုညီမတို့ကတော့တိတ်ပြီးတော့မထူးဆန်းဘူးပေါ့နော်ဒါပေမဲ့အခုဟာကအမေကအသက်တော်တော်လေးကြီးနေပြီအသက်64နှစ်ဖြစ်တဲ့အတွက်ကြောင့်အရင်လူငယ်တွေလိုမျိုးအရင်လိုမျိုးတက်တက်ကြွကြွပါဝင်ပြီးတော့လည်းမလှုပ်ရှားနိုင်ခဲ့ဘူးလုံးလဲလုံးမရှာနေဆိုအတက်အရရအမေကအရန်အတက်ကြီးတဲ့အခါကျညီမအရန်စိုးရိမ်နေအမေအတွက်လေပြီးတော့သူတို့ဖမ်းဆီးသွားရလေရိုးရိုးဖမ်းဆီးသွားတာမဟုတ်ဘူးချင်းချောက်ပြီးတော့အမေကိုလက်တရိုကြီးဆင့်ရိုက်ပြီးတော့ဖမ်းဆီးသွားတဲ့အတွက်ကြောင့်အရန်ပဲစိုးရိမ်နေဟိုဒဏ်ရာတွေများလက်မှာဖြစ်နေမလားဟိုအထဲရောက်ရင်တော့သူတို့ပို့ပြီးတော့ရိုက်နှက်နေမလားဒီလိုစိုးရိမ်မှုရှိတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုကရိုက်နှက်ပြီးဖမ်းဆီးသွားရဲဆိုတော့ဒဏ်ရာတွေကိုစေကုသပေးမလားမပေးဘူးလားဆိုတာလဲဒါလောလောဆယ်ဘယ်လိုမှမသိနိုင်တဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ရှင်ဟုတ်စေကုသခွင့်ရပါမလားဆိုတာမျိုးလဲဟိုစိုးရိမ်တာပေါ့နော်ဟုတ်ပြီးတတင်းနေတွေ့ရတဲ့အတိုင်းပဲသူတို့ဖမ်းသွားတယ်ဖမ်းပြီးတော့ရင်မနဲ့အလောင်းပြန်လာပို့တယ်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့လဲစိုးရိမ်နေပြီးတော့ဒီတော်တော်မိသားစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုတင်တို့ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူတို့ကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိုညီမတို့အိမ်ကိုပဲပေါ့နော်အညှိုးထားနေတာပေါ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့စိုးရိမ်နေရှင်ဟုတ်ကဲ့
အခုအချိန်မှာဒါအမေအတွက်တော့ဒါစိုးရိမ်ပူပန်နေရတဲ့အချိန်ပေါ့လေဆိုတော့တစ်ဖက်မှာလည်းအခုမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ1ရက်နေ့ကစလို့ပေါ့နော်နောက်ပိုင်းမှာလူလူဆန်းကျင်ကန့်ကွက်ပြန်ဆန္ဒပြပွဲတွေပေါ်ထွက်လာတဲ့အဲ့နောက်မှာမှဖိနှိပ်မှုတွေဆိုလဲဒါအပြင်းထန်တည်တဲ့လူတွေလည်းဆိုရင်လည်းဒါရာကနန်းရှိနေပြီဖန်စီခံရတဲ့လူတွေဆိုရင်လည်း4000ကျော်သွားပြီပေါ့နော်ဒါကိုမိသားစုကတော့အခုကဒါကဖန်စီခံရတဲ့ဒီ4000ကျော်ထဲမှာတယောက်အပါဝင်ဖြစ်သွားတာပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မိသားစုတယောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေပေါ်မှာရောကိုဘာမှန်းပြောချင်တယ်လဲကိုပြောချင်တာပေါ့နော်တစုံတရာဘာမှန်းရှိမလဲ
အမေကအမေစကားပြောဘူးတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံရေးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောဘူးတယ်သူတို့ဒီနိုင်ငံရေးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံရေးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရဖို့သူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုတော့ညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲ ညီမတို့မမလည်းသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပတ်ဝန်းဆောင်ရွက်ကြတယ်ဆိုတော့ညီမတို့ကလည်းသူကကိုယ်ယုံကြည်ချက်ပေါ်ကိုဆက်လျှောက်ဖို့ပြောတယ်ကိုယုံကြည်ရအောင်ပဲဆက်လုပ်ဖို့ပြောတယ်ပေါ့နော်။နောက်မဆုတ်ခိုင်းဘူး။ဟိုညီမတို့အဖက်ဖက်ကနေပြီးတော့ဒီလိုမျိုးဟိုအများနဲ့စပို့ပေးတယ်ပေါ့နော်။အမေအခုလိုခန့်ခံရတဲ့အတွက်မှာစိုးရိမ်နေတယ်။ဒါပေမဲ့တစ်ဖက်မှာလည်းအမေအခုလုပ်ရက်ပေါ်မှာအမိတယောက်နေနေပေါ့နော်။ဂုဏ်ယူတယ်။ဘာလို့ဆိုစေအားနာရှင်ပြုတ်ကြရေးအတွက်အခုလက်ဆက်လက်ပြီးတော့တိုက်ပွဲဝင်နေကြောက်ကြောင်ပေါ့နော်။ဟိုဂုဏ်ယူတယ်။အမေရဲ့ဒီလိုမျိုးတော်လန်ရေးစိတ်ကိုပေါ့နော်။အမေနဲ့အတူဒီမတရားဖန်ဆီးချုံနောက်ခံထားရတဲ့သူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအကုန်လွတ်မြောက်ပါစေလို့လည်းဆုတောင်းပါရရှင်။ဟုတ
်အခုလိုချိန်ပေးပြီးတော့ဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်အမောင်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်။